ကလရံမြေချောင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတစ်စိတ်တစ်ပိုင်းဖြစ်တဲ့စစ်တွေစိတ်ကန်းကိုမေလ9ရက်နေ့မှာစတင်ဖွင့်လှစ်မယ်လို့တာဝန်ရှိသူတွေကပြောဆိုထားပြီးဒီစီမံကိန်းကနေဒေတာရင်းစီးပွားရေးနဲ့အလို့အကန့်ခွင့်လန်းတွေတိုးလာမယ်အလားလာတွေနဲ့ပတ်သက်လို့တော့ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ကိုရဲမုံပြောပြပေးပါမယ်ရှင်
မြန်မာအစိုးရနဲ့အိန္ဒိယအစိုးရကြားပြီးခဲ့တဲ့2019ခုနှစ်ကတည်းကတည်ဆောက်နေတဲ့ကလတန်မြစ်ကြောင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့စစ်တွေစိတ်ကန်းကိုလာမယ့်မေလ9ရက်နေ့မှာဖွင့်လှစ်သွားဖို့ရှိတယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလတ်သိန်းကပြောပါတယ်
9ရက်နေ့ဖွင့်မယ်ဖွင့်မယ်ဆိုတာမင်းအတူတူတယ်ဆိုတာကတော့ဒီလိုပေါ့ကွာငါတို့ကလည်းအဲ9ရက်နေ့ဖွင့်မယ်လို့သိတာပဲပြောနေတာပေါ့အဲအိန္ဒိယကနေလုံးမှာဗမာအစိုးရနဲ့ပြည်ထောင်စုနဲ့ပေါင်းလုံးမှာနော်
အိန္ဒိယနိုင်ငံကဒီစီမံကိန်းအတွက်အမေရိကန်ဒေါ်လာသန်း900အကုန်ကျခံတိစောက်ပေးခဲ့တာပါ။စိတ်ကန်းဖွံ့ဖြိုးအထိတ်အမှတ်ပထမဆုံးခီးစဉ်ဖြစ်နေ။အိန္ဒိယနိုင်ငံကာလကတ္တာမြို့ဆီယမပရာဆက်မုခါကြီးစိတ်ကန်းကနေမေလ4ရက်နေ့မှာမြန်မာနိုင်ငံစစ်တွေစိတ်ကန်းကိုတင်မောစတင်ထွက်ခွာမယ်လို့အိန္ဒိယသတင်းမီဒီယာတွေမှာရေးပါတယ်။ဒီစီမံကိန်းဟာအိန္ဒိယနိုင်ငံရဲ့လမ်းမဆက်တွေခက်ခဲတဲ့ကုန်းတွင်းပိုင်းဒေသတွေအတွက်လိုအပ်တဲ့ကုန်ပစ္စည်းတွေကိုစစ်တွေစိတ်ကန်းကနေတဆင့်ချင်းပြည်နယ်ပလောဝမြို့နယ်တွေကိုဖျက်ပြီးရေလန်းကုန်းလန်းကနေပို့ဆောင်မှုရည်ရွယ်ထားတာလည်းဖြစ်ပါတယ်။ဒီစီမံကိန်းကလည်ပတ်လာလို့ရှိရင်ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ရခိုင်ပြည်နယ်ရဲ့စီးပွားရေးလည်းပြန်လည်ဦးမော်လာနိုင်တယ်လို့ဒီသက်ကန်တွေအတွက်လည်းအလုပ်အကင်ခွင့်လန်းတွေရလာနိုင်တယ်လို့ရခိုင်ပြည်နယ်စီဆက်လုပ်ငန်းရှင်များနဲ့စီကုံတဲကြီးများအသင်းဥက္ကဋ္ဌဦးကျော်အေးမောင်ကပြောပါတယ်။
ဆိုလို့ရှိရင်ဒီကလဒါစီမံကိန်းတကယ်ဒီကောက်ကောက်မောင်မောင်လည်ပတ်လာတဲ့တကယ်ကကုန်သွယ်မှုတွေပေါ့မှာစစ်တွေနဲ့အခုနကောကတ်ကတ်တာပေါ့အဲ့ဘက်မှာဒီကုန်သွယ်မှုတကယ်လုံးနေတယ်ဆိုလို့ရှိရင်တော့ရခိုင်ပြည်နယ်အတွက်လည်းတော်တော်ကိုစစ်ပေါ်ရေးအခွင့်အမ်းတွေကောက်လာတယ်ဆိုတော့ဘာကြောက်လဲဆိုလို့ရှိရင်ရခိုင်ပြည်နယ်ကထွက်တဲ့ကုန်ပစ္စည်းတွေကိုဒီအိန္ဒိယနိုင်ငံကိုပို့လို့ရမယ်တခြားရခိုင်ပြည်နယ်မှာမရှိတဲ့မထွက်တဲ့ပြည်မှန်ဒီတခြားတိုင်းတဲ့ပြည်နယ်တွေကထွက်တဲ့အိန္ဒိယနိုင်ငံကလိုအပ်တဲ့အောက်မှာပေလိုတခြားဒီနမင်းတို့ဂျင်းတို့အလိုပါအလိုတတ်ဟာတယ်ပေါ့ဒီရခိုင်စစ်တို့စက္ကန့်နဲ့ပြီးတော့အိန္ဒိယကိုကိုအခွင့်အမ်းတွေရလာမယ
်ဒါပေမဲ့လည်းရခိုင်ပြည်နယ်မှာအိန္ဒိယနိုင်ငံကလိုအပ်နေတဲ့ကုန်ပစ္စည်းတွေကိုပို့ဖို့ထုတ်ကုန်တွေလက်တလုံးမရှိသေးတာကြောင့်ပြည်မဘက်ကထွက်တဲ့ကုန်ပစ္စည်းတွေတဆင့်ခန့်အနေနဲ့ပို့နိုင်မယ့်အနေအထားရှိတယ်လို့လည်းဥကြုံအေးမောင်ကပြောပါတယ
်လောလောလောလောကတော့ရခိုင်ပြည်နယ်ကအိန္ဒိယဘက်ကိုတိုက်နေမြန်မာစစ်သားတင်ပို့လို့ရနေတဲ့ကုန်ပစ္စည်းကမရှိဘူးကြအမှန်တရားမှတော့ဒီကျွန်တော်တို့ရခိုင်ပြည်နယ်မှာအခုနောက်ပြောပြီးလို့အိန္ဒိယဘက်ကအတူတူလိုတာဟောမှာဒီမပေတဲ့ပေဒီစင်းတို့ပေစင်းကုန်တို့အဲ့ဒါတို့လိုတာဒါမှမဟုတ်ကျွန်တော်တို့ရခိုင်ပြည်နယ်ကအဲ့ဒါတွေကိုတကယ်စစ်ပေါ်ဖြစ်ဆက်ပြောတဲ့ area အတန်းကြီးတဲ့ကြားရင်လည်းအခုနောက်ပြောပြီးလို့တန်ရှင်အဲ့လောက်ဒီအကြောင်းကြီးရနိုင်မှာမဟုတ်သေးဘူးဆိုတော့အဓိကဟိုဘက်ကတွင်းကုန်ဘယ်အဓိကဖြစ်နေလဲဟိုဘက်ကအောက်မှာစတိပါစတိပစ်စစ်တွေတွင်းလို့ရမယ်ဓာတ်မျိုးစားတွင်းလို့ရမယ်အခုနောက်ပြောတဲ့ဒီကနေတွေတွင်းလို့ရမယ်အဲ့ဒါတွေရှိတယ်ကျွန်တော်တို့ကအိန္ဒိယနိုင်ငံဘက်ကဒီဘက်တင်ပို့ဖို့အတွက်အဓိကပါဘယ်ဒီဘောလုံးအလုပ်ဖြစ်နေဆိုလို့ရှိအခုနောက်တခြားတိုင်းတဲ့ပြည်တွေကဒီအိန္ဒိယနိုင်ငံကလိုအပ်တဲ့ဟိုပစ်စစ်တွေကိုကျွန်တော်တို့တဆင့်ခံကုန်တွေတဆင့်ခံကုန်တွေရဲ့အရှင်လောကလေးမျိုး
ဒါကြောင့်မို့လို့စီမံကိန်းအမှန်တကယ်လဲပတ်ပြီဆိုရင်အိန္ဒိယနိုင်ငံကလိုအပ်တဲ့ကုန်ပစ္စည်းတွေပို့နိုင်မှုအတွက်စိုက်ပျိုးရေးလုပ်ငန်းတွေကိုအရင်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့နည်းပညာနဲ့ငွေကြေးအထောက်ပံ့တွေလည်းလိုအပ်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကထောက်ပြပါတယ်။ရခိုင်ပြည်နယ်ဟာမြန်မာနိုင်ငံနဲ့ကတိုင်းနယ်ပြည်နယ်14ခုထဲကဖွံ့ဖြိုးတိုးတက်မှုနောက်အကျဆုံးပြည်နယ်တစ်ခုဖြစ်တယ်လို့အလုတ်ကင်ခွန်လန်းရှားပါမှုတွေကြောင့်နှစ်စဉ်ပြည်ပထွက်ခွာသူများပြားနေတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။